ခြေလေးလုံးနေ့33နှစ်မြောက်အထိမ်းအမှတ်အပါဝင် NUG အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုရေးဝါရှင်တန် DC ကဆန္ဒထုတ်ဖော်ပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုခင်မောင်စိုးမင်းတင်ပြခဲ့တာပါဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံထဲမှာဒီမိုကရေစီတောင်းဆိုအောင်ကြွားခဲ့တဲ့ခြေလေးလုံးလှုပ်ရှားမှုဒီ33နှစ်ပြည့်မြောက်တဲ့နေ့မှာပဲနိုင်ငံအနှံ့ဆန္ဒပြလှုပ်ရှားဖို့တက်ကြွလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြလှူရှားသူတွေဟာရှီလီလုံအထိမ်းအမှတ်အဖြစ်နဲ့တနင်္ဂနွေနေ့မှာဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးမြို့ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတေစာဆန်းကပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးဒေါက်တာတေစာဆန်းကိုဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ပြောပြပေးပါအောင်ဗျာ
တဘာဒီအာနာရှင်စနစ်ကိုတွန်းလှန်ဖျောက်ချခဲ့တဲ့ရှီလီလုံအရေးတော်ပုံကြီးဟာဒီနေ့ဆိုရင်33နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့အခုလိုရှီလီလုံအရေးတော်ပုံကြီး33နှစ်ပြည့်ချိန်မှာပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုနဲ့ရင်ဆိုင်နေရတာကြောင့်1988ခုနှစ်ကလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်မှာရောလူမှုကွန်ရက်တွေကပါဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းကပြောပါတယ
်ဒီအရေးတော်ပုံကြီး33နှစ်ပြည့်ချိန်မှာနော်ဒီအရေးတော်ပုံကြီးကိုဂုဏ်ပြုထိမ့်မဲ့ပြုတော့အပြင်ကျွန်တော်တို့နော်တနိုင်ငံလုံးမိဘပြည်သူတွေအားလုံးဒါပါဝင်ဆောင်ရွက်နိုင်တဲ့တပိတ်လှုပ်ရှားမှုတွေဆောင်ရွက်ကြဖို့ဖြစ်ပါတယ်အဲ့တော့တပိတ်အနေနဲ့ပြောမယ်ဆိုရင်အဓိကနော်ကျွန်တော်တို့အားလုံးပါဝင်နိုင်တဲ့အနေနဲ့နံပါတ်1ကျွန်တော်တို့နော်လက်ရှိချောင်းထောင်တဲ့ eight finger strike ကိုကျွန်တော်တို့ဆောင်ရွက်ကြပါမယ်အဲ့တော့ကျွန်တော်တို့လက်ရှိချောင်းရှင်းလင်းဆုံးအရေးတော်ပုံကြီးဂုဏ်ပြုတော့အပြင်နော်လက်ရှိချောင်းထောင်တဲ့ပြီးတော့ကျွန်တော်တို့ဒီတပ်ပုံရိုက်တာလူမှုကွန်ရက်တွေမှာတင်တာကျွန်တော်တို့နော်မြေပြင်မှာလည်းပဲဒီလိုမျိုးလှုပ်ရှားမှုတွေဆောင်ရွက်တာကိုကျွန်တော်တို့လုပ်ကြဖို့ရှိဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ red campaign ပေါ့နော်အနီရောင်တပိတ်လှုပ်ရှားမှုဖြစ်ပါတယ်ခင်ဗျာအဲ့တော့အနီရောင်ဆိုတာကတော့အားလုံးသိတဲ့အတိုင်းပဲရဲရင်ချင်းခိုင်မာချင်းပြတ်သားချင်းစွန့်စားချင်းဆိုတဲ့အဓိပ္ပာယ်တွေကိုထောက်ညွှန်းတာမို့ဒီစစ်လေးလုံးစိတ်တက်ကိုကွန်ပျူတာကပြီးကျွန်တော်တို့မိဘပြည်သူတွေအနေနဲ့အနီရောင်အဝတ်အစားကျွန်တော်တို့အသုံးဆောင်တွေကိုကျွန်တော်တို့ဝတ်စားစင်ရင်ကြမယ်နော်အနီရောင်ကျွန်တော်စေးနီတပိတ်လှုပ်ရှားမှုစသဖြင့်ဓာရီကိုကျွန်တော်တို့ဆောင်ရွက်ကြဖို့ဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းတာအခုဆိုရင်6လကျော်ရှိသွားခဲ့ပြီဖြစ်ပြီးအဲ့ဒီ6လကျော်ကာလအတွင်းမှာစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာတွေပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေအတိုင်းအတာတစ်ခုထိအရှိန်ရော့ကျခဲ့ပေမဲ့လည်းတချို့မြို့တွေမှာတော့ဆန္ဒပြပွဲတွေဟာနေ့စဉ်လှုပ်လို့ဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ဒီနေ့အတွက်ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအစီအစဉ်တချို့ကိုလည်းဒေါက်တာတေစာဆန်းကအခုလိုရှင်းပြပါဗျာ။
နောက်ကျွန်တော်ဒီနေ့မှာကျွန်တော်တို့တနင်္ဂနွေလုံးမှာကျွန်တော်တို့တပိတ်ကြွေးကြော်တန်အဖြစ်ကျွန်တော်တို့88ကဒေဂျီဟောင်း27မှာအကြီးကောင်းဆိုတဲ့ကြွေးကြော်တန်နဲ့ကျွန်တော်တို့တပိတ်လှူရှာမှုတွေကိုဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်ခင်ဗျ။အဲ့တော့ဒီကျွန်တော်တို့လက်ရှိချောင်းထောင်ချင်းကတော့ကျွန်တော်တို့တစ်ဖက်ကလက်3ချောင်းထောင်မယ်တစ်ဖက်ကကျွန်တော်တို့လက်5ချောင်းထောင်ပြီးတော့ကျွန်တော်တို့ဒီလက်ဝါးပေါ်မှာလည်းကျွန်တော်တို့ဒါရှင်းလင်းဆုံးဂုဏ်ပြုနော်အထိမ်းမဲ့စာသားကျွန်တော်တို့ရေးပြီးတော့ကျွန်တော်တို့ဆောင်ရွက်ကြမှာပဲဖြစ်ပါတယ်ခင်ဗျ။
စစ်တပ်ကအာဏာသိမ်းယူလိုက်လို့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကြက်တဲတွေကိုအမေရိကန်ပါဝင်နိုင်ငံတကာကလည်းစစ်ကောင်စီပေါ်ဖိအားတွေပေးလာနေပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကလည်းမြန်မာနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းဖို့မြန်မာနိုင်ငံကိုတွားရောက်ရမှာသက်ဆိုင်သူတွေအလုံးတွေ့ဆုံခွင့်ရဖို့လည်းမနေ့ကပဲပြောကြားလိုက်ပါတယ်။အခုလိုအာဆီယံဘက်ကကြိုးပမ်းဆောင်ရွက်ချက်တွေကိုကြိုးဆိုပေမဲ့စစ်အာဏာရှင်စနစ်အဆုံးသတ်ဖို့အတွက်ပြည်သူတွေရဲ့အင်အားကပဲအဓိကကျတယ်လို့ဒေါက်တာတေစာဆန်းကပြောပါတယ
်အဲ့တော့ဒီအာဆီယံရဲ့ပေါ့နော်မြန်မာအရေးကိုဝင်ရောက်ဆက်ဆက်ဖြည့်ရှင်းပေးလို့ရတဲ့စိတ်စေတနာကိုကျွန်တော်တို့ကဒါအတိမဲ့ပြုပါတယ်အလေးစားပါတယ်သို့တော့ဒီနေရာမှာကျွန်တော်တို့ဝင်ရောက်ဆက်ဆက်ပေးလို့ရတယ်ဆိုရင်နော်အဲလုံလောက်တဲ့နော်ဖြည့်ရှင်းမှုနီးနာတွေကိုကျွန်တော်ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့သက်ဆိုင်တဲ့အင်အားစုတွေအားလုံးနဲ့ကျွန်တော်တို့စကားပြောဖို့နော်ချိတ်ဆက်ဖို့လိုပါတယ်ဆိုတော့ဒီအကြံဖက်စစ်ကောင်စီတခုတည်းနဲ့ပဲတပွဲတည်းနဲ့ပဲစကားပြောတာမဟုတ်ဘဲကျွန်တော်တို့ပြည်သူလူထုကိုတကယ်ကိုသာပြုမှုအပြည့်အဝရှိတဲ့နော်အမျိုးသားညီညွတ်ရေးအစိုးရနော်နောက်ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကျွန်တော်တို့တပိတ်အင်အားစုတွေစသဖြင့်ဒီတနက်ကိုင်းတိုင်းရင်းတော်လိုင်းအင်အားစုတွေအားလုံးနဲ့စကားပြောဖို့နော်လိုပါတယ်နောက်ဒီကကတော့ကျွန်တော်တို့လက်ရှိနော်ဒီဖန်စီထင်းထင်းခံထားရတဲ့နော်အာရမဖန်စီခံထားရတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလည်းအမြန်ဆုံးဖင်ချက်မရှိလွတ်ပေးဖို့လိုပါတယ်เนาะဒါတွေမရှိဘဲနဲ့ဒီလိုအခြေအနေမှာမရှိဘဲနဲ့ကျွန်တော်တို့စကားပြောဖို့ဒီစစ်ဆက်ဖို့ဆွေးနွေးဖို့တိုက်တွန်းနေတယ်ဆိုရင်တော့ဒါဒီလုံလောက်တဲ့အနေအထားမရှိဘူးလို့ပဲကျွန်တော်တို့ကတော့ပြောဆိုပါတယ်သို့တော့ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့เนาะနားလည်ပြီးသားပါကျွန်တော်တို့တော်လန်ရေးရဲ့အောင်ပွဲအတွက်အဓိကအတိကျွန်တော်တို့ပြည်သူအင်အားကပဲအခရာဖြစ်တယ်ဆိုတော့လည်းကျွန်တော်တို့ကသဘောပေါက်ပြီးသားဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလနေ့စစ်တပ်အာဏာသိမ်းချိန်ကစပြီးစစ်ကောင်စီတပ်တွေဘက်ကပြစ်ခတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်မှာတည်ဆုံသူဟာ960ကျော်ရှိပြီးဖမ်းဆီးခံရသူ9000ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့ AAPP ရဲ့စည်းရင်းဟာချက်ကားပြောဆိုတာသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။